င်္ဂလာညနေခင်းပါရှင်2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ပစ်ခတ်မှုမှာတေဆုံးတန်ရာရသူတွေအတွက်အမှတ်တရပွဲတစ်ခုကိုတနင်္လာနေ့ကလုပ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစိုးရအနေနဲ့ဥပဒေတိုင်လောက်ရမယ်လို့မလေးရှားနိုင်ငံကပြောပါတယ်။ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေကဒီကနေ့မြေရောက်ရထားလိုင်းစနစ်ကိုတားဆီးတာကြောင့်ရထားလိုင်းတွေခဏတာပြတ်တောက်သွားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာကလဒန်မြစ်ဘက်ဆုံစီမံဂိမ်းကဝန်ထမ်းတချို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးထားတာအတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်
ကလာဒန်ပိုဇက်လို့လို့တဲ့လူအခုသူတို့ကထိန်းသိမ်းရေးဆဲပါသူတို့ပြန်မလို့ဖြစ်ဘူးနော်ဒီလိုဆိုအရင်ကို
ချင်းလူအခွင့်ရေးအဖွဲ့ဒါရိုက်တာရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာတွေမှာတော့ရုရှားရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေဝင်ရောက်အရွေးခံခွင့်မပေးလို့မလို့စန့်ကျင်ကန့်ကွက်နေကြတဲ့အခြေအနေနဲ့ဆေးရွက်ကြီးကြောင့်ဖြစ်တဲ့ယောဂဆူတွေတိုက်ဖျက်ရေးဆိုင်ရာကျန်းမာရေးသတင်းဆောင်ပါတစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်
ကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ကအစားအစာပွဲတော်တစ်ခုမှာဆယ်ကျော်သက်ရွယ်လူငယ်တဦးကတရက်နဲ့ဝင်ပစ်လို့တေဆုံးဒဏ်ရာသူတွေအတွက်အမှတ်တရဆူတောင်းပွဲကိုတနင်္လာနေ့ကမြို့တော်ခန်းမှာပြင်ပမှာကျင်းပပြီးလူရပေါင်းများစွာတက်ပါတယ်။တရောက်လာသူတွေကဖျောင်းနိုင်လေးတွေကိုမီးထွန်းကန်ကြပြီးဒေသဆိုင်ရာခေါင်းဆောင်တွေမင်ငုံးပြောတာကိုနားထောင်ကြပြီးတော့ဂီရိုင်းဟာအားကောင်းတယ်လို့ဆိုရမယ်။ဂီရိုင်း strong ဆိုတာကိုအဟိတ်ကြွေးကြော်ကြပါတယ်။တနင်္လာနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘာကြောင့်လုပ်တယ်ဆိုတာသိရဖို့အာဏာပိုင်တွေကစူးစမ်းနေကြဆဲပါ။အသက်19နှစ်အရွယ်ဆန်တီနိုဝီလျံလီဂန်ဟာဂီရိုင်းကျက်သွန်ပြူအစားအစာပွဲတော်နောက်ဆုံးနေ့မှာပွဲတော်ထဲဝင်လာပြီးချေမုံရင်ရိုင်ဖယ်တနတ်နဲ့တွေ့ကြရလူကိုပြစ်ခတ်ခဲ့ပုံရတယ်လို့ဂီရိုင်းရက်တပ်ဖွဲ့အကြီးကစကော့စမစ်တီကပြောပါတယ်။ဖြစ်ဆုံးသူတွေထဲမှာ6နှစ်အရွယ်ယောက်ျားလေးတူ73နှစ်အရွယ်မိန်းကလေးတူနဲ့အသက်20ဝန်းကျင်အရွယ်လူငယ်တူတို့ပါဝင်ပါတယ်။ပွဲတော်လာသူတွေကနောက်ထပ်12ယောက်လည်းဒဏ်ရာရခဲ့ပြီးတနတ်သမားကိုတော့ရက်တပ်ဖွဲ့ကပြစ်တက်လိုက်ပါတယ်။ပွဲတော်လာသူတွေဟာလူညုံရင်းစစ်ဆေးတဲ့နေရာတွေမှာဆက်တွေနဲ့စစ်ဆေးတာကိုခံရရတယ်လို့ပါလာတဲ့အိတ်တွေကိုလည်းရှာဖွေစစ်ဆေးပြီးတော့မှဝင်ဝင်ရကြတာပါ။တနသမားဟာအဲ့ဒီစစ်ဆေးရေးကိုရှောင်ဖို့ခြံစည်းရိုးကိုချိုးဖြတ်ပြီးဝင်လာတာလို့ရဲတပ်ဖွဲ့ကပြောပါတယ
်။ဒီမိုကရက်တစ်ပါတီသမရကိုယ်စားလှယ်လောင်းတွေရဲ့ဒုတိယကြိမ်စကားစစ်တပွဲကိုဒီကနေ့အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့ညမှာကျင်းပမှာပါ။ကိုယ်စားလှယ်လောင်းအယောက်20ဟာလာမယ့်2020သမရရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်ကိုဖျောက်ချနိုင်မဲ့ဒီမိုကရက်တစ်ပါတီရဲ့အကောင်းဆုံးကိုယ်စားလှယ်ဘာကြောင့်သူတို့ဖြစ်တဲ့နဲ့ဆိုတာကိုစကားစစ်ထိုးကြမှာပါ။လာမယ့်နှစ်အစောပိုင်းမှာဒီမိုကရက်တစ်ပါတီရဲ့သမရကိုယ်စားလှယ်လောင်းထက်ဆင့်စီစီရွေးချယ်ပွဲမှတိုင်ခင်6လအလိုမှာတရက်ကိုဒီ10ရောက်စီစကားစစ်ထိုးကြမှာပါ။ CNN ရုပ်မြင်သံကြားအစီအစဉ်ကနေတိုက်ရိုက်ထုတ်လင်းမဲ့စကားစစ်ထိုးပွဲကိုအမေရိကရဲ့မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေအဓိကအခြေဆက်ရာမီရှိဂန်ပြည်နယ်ဒီထရိုက်မှာကျင်းပမှာပါ။စတေမာလာလင်မှာကျင်းပမယ့်စကားစစ်တပွဲမှတိုင်ခင်မှာဒီကိုစလေလောင်းနေဟာသူတို့သမရဖြစ်လာတဲ့ခါမှာကျင်သုံးမဲ့မူဝါဒတွေနဲ့ပတ်သက်ပြီးအကျိအင်းနဲ့စကားစစ်ထိုးကြပြီးတဲ့နောက်သူတို့ဟာသူတို့ရဲ့ပြိုင်ဘက်ထက်တာလွန်ကြောင့်ပြောကြားနိုင်ယူကာနောက်ကျင်းပမယ့်စကားစစ်တပွဲအတွက်လူစည်းစစ်ချော့ချသွားမှာပါလွန်ခဲ့တဲ့တလလောက်ကကျင်းပခဲ့တဲ့ပထမကြိမ်စကားစစ်တပွဲတုန်းကလိုပဲဒုသမရဟောင်းဂျိုးဘိုက်တန်ဟာဒီမိုကရက်ကိုယ်စားလှယ်လောင်းတွေထဲမှာထိတ်ဆုံးကပြင်းနေသူဖြစ်ပါတယ်။ဘိုက်ဒန်ဟာအလေအလတ်လက်ဝဲဝါဒီတူဖြစ်ပြီးတော့ conservative မဲဆန္ဒရှင်တွေအကြားအများကြိုက်ဝါဒကျင့်သုံးပြီးတော့ထောက်ခံမှုရယူတဲ့ Trump နဲ့ရှင်ပြိုင်ဖို့အကောင်းဆုံးသူတူဖြစ်တယ်လို့ Democrat Party ထောက်ခံသူတွေကခန့်မှန်းထားတာပါ။ဒါပေမဲ့လည်းသူက86နှစ်ရှိပြီမို့ဒီအသက်အရွယ်နဲ့နိုင်ငံကိုဦးဆောင်မလာဆိုတဲ့ပေါ်မေးခွန်းထုတ်စရာတွေတော့ရှိနေပါတယ်။အင်္ဂါနေ့ညမှာကျင်းပမယ့်စကားစစ်တူပွဲမှာတော့နှစ်ပေါင်းများစွာရင်းနှီးခဲ့ကြပြီးတော့အထက်လွှတ်တော်အမတ် Bernie Sanders နဲ့ Elizabeth Warren တို့လည်းပါဝင်ကြမှာပါ။သူတို့နှစ်ဦးကတခြားသူတွေထက်ပိုပြီးတော့ Liberal Wara ကိုကင်ဆွဲကြသူတွေလည်းဖြစ်တယ်လို့ခန့်မှန်းထားတာပါ။အ
ာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အကြီးအကဲကို2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပခြင်းမတိုင်ခင်သမ္မတ Donald Trump ကရှော့ချခြင်းနဲ့လို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကတနင်္လာနေ့မှာပြောပါရယ်2019ခုနှစ်ဩဂုတ်လမှာထုတ်ပြန်ခဲ့တဲ့တောင်အရှဒေသဆိုင်ရာသမ္မတထရမ့်ရဲ့မူဝါဒထဲမှာအမေရိကန်တပ်ဖွဲ့တွေကိုကာလအကန့်အသတ်မရှိထားဖို့ဖော်ပြထားပါရယ်ရည်ရွယ်ချက်ကတော့ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရင်အာဖဂန်စိုးရနဲ့ဆက်ဆက်ဆွေးနွေးဖို့တာလီဘန်တွေကိုဖိအားပေးနိုင်အောင်ဖြစ်ပါရယ်ဒါပေမဲ့လည်းအခုဝန်ကြီးပွန်ပေယိုပြောစကားကတာလီဘန်နဲ့ဆွေးနွေးပွဲတွေပြီးခဲ့တဲ့နှစ်မှာစတင်ခဲ့ကြတဲ့ကဆိုရင်မူဝါဒအပြောင်းလဲရှိလာနေပုံရတယ်ဆိုတာကိုပြပါရယ်တပ်ဖွဲ့ရုပ်သိမ်းမဲ့အချိန်စရာကိုထုတ်ပြောလိုက်တာက သမ္မတထရမ့်ဟာတာလီဘန်တွေနဲ့ဘယ်လိုသဘောတူညီချက်မျိုးကိုမဆိုရယူဖို့ပြင်ဆင်ထားပြီးဆိုတဲ့ခံမှန်းချက်တွေထွက်လာစေပါတယ်။အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့အာဖဂန်အစိုးရမှဘယ်လိုစိုးရိမ်ချက်တွေပဲရှိနေပါစေ။အမေရိကန်မဲဆန္ဒရှင်တွေသမ္မတရွေးကောက်ပွဲအတွက်မဲမပေးခင်အနေဆုံးတော့တပ်ဖွဲ့ဝင်တချို့ကိုရုတ်သိမ်းနိုင်စေမဲ့သဘောတူညီချက်မျိုးဖြစ်မလားလို့ခံမှန်းကြတာပါ။လာမယ့်စက်တင်ဘာလမှာအာဖဂန်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေချိန်အမေရိကန်ဘက်ကလည်းတာလီဘန်တွေနဲ့နောက်တစ်ကြော်ဆွေးနွေးပွဲတွေလုပ်ဖို့ပြင်ဆင်နေချိန်မှာပဲဝန်ကြီးပွန်ပီယိုရဲ့ပြောဆိုချက်ထွက်လာတာလည်းဖြစ်ပါတယ်။
2019ခုနှစ်ပထမ6လအတွင်းအာဖဂန်နစ္စတန်အရသာတွေတည်ဆုံမှုအရေးအတွက်ဟာတာလီဘန်တွေတခြားစစ်သွေးကြွတွေလက်ချက်ကြောင့်ဆိုရတဲ့အာဖဂန်ဆူရနဲ့နေတိုးဦးဆောင်တဲ့တပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်တွေပေါ်ဆစ်ဆင်ရေးကြောင့်ပုံများတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂမစ်ရှင်ရဲ့အစည်းအဝေးခန်းစာမှာအဆိုရနဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်အာဖဂန်အရသာ918ယောက်တည်ဆုံခဲ့ပြီးတော့ဒါဟာဆိုရင် 2018 ခုနှစ်ပထမ6လအတွင်းတည်ဆုံတဲ့အရေးအတွက်931ယောက်ထက်ဒီ31ရာခိုင်နှုန်းပိုများလာတာပါ။တည်ဆုံသူအများစုကအကြမ်းဖက်ခြေမုံနဲ့မြေပြင်နဲ့လေကြောင်းဆစ်ဆင်ရေးတွေအတွင်းတည်ဆုံကြတာပါ။အာဖဂန်ရဲသားစုစုပေါင်း2446ဦးဟာအစိုးရဘက်နဲ့အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံကြရတယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။အာဖဂန်စစ်ပွဲပြပခါနဲ့ပတ်သက်လို့သက်ဆိုင်သူတွေကအကြောင်းမျိုးစုံပြနေကြပြီးတော့သူတို့လုပ်ရမှန်ကန်ကြောင်းလဲလိုရာဆွဲပြောနေကြတယ်လို့အာဖဂန်မစ်ရှင်လူခွေဆိုင်ရာကုလအကြီးအကဲရစ်ချက်ဘန်နက်ကပြောပါတယ်လူသားချင်းဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာယုံနာမကပဲတိုက်ပွဲအချိန်ရှော့ချပြီးတော့အခြေအနေတွေပိုကောင်းလာအောင်နှစ်ဘက်စလုံးကဆောင်ရွက်နိုင်ကြောင်းလည်းသူကအကြံပြုပါတယ်အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုပြီး18နှစ်အကြာဒီတာလီဘန်တွေကိုနှိမ်နင်းနေတဲ့အမေရိကန်ပြည်ထောင်စုဟာအခုအခါမှာဒီစစ်ပွဲကိုအဆုံးသတ်ဖို့တာလီဘန်တွေနဲ့ဆွေးနွေးနေတာပါအမေရိကန်ပါဝင်နိုင်ငံသားတပ်ဖွဲ့တွေအာဖဂန်နစ္စတန်ကဆုတ်ခွာပေးဖို့တာလီဘန်တွေကလိုလားနေတာဖြစ်ပြီးအမေရိကန်ပြည်ထောင်စုဘက်ကတော့အာဖဂန်နစ္စတန်အနေနဲ့ဒီအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ဖို့အကြမ်းဖက်လှုပ်ရှားမှုတွေအတွက်သူတို့ဒေသကိုအခြေစိုက်စခန်းမျိုးအဖြစ်အသုံးပြုခွင့်မပေးတာအပါအဝင်တခြားလူမျိုးရေးဆိုင်ရာအာမခံချက်တွေရရှိဖို့တောင်းဆိုထားတာပါခင်ဗျာ
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညနေဘက်တရုံတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ညာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရအနေနဲ့တရားဥပဒေတိုင်းဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားရတဲ့ရိုဟင်ညာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီအပိုင်းတွင်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲမလေးရှားနိုင်ငံသားဌာနကအခုလိုပြောလိုက်တာပါ။ဒါ့အပြင်ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်နိုင်ငံသားဌာနအမြဲတမ်းအတွင်းဝန်ဦးမင်းသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသွားပြီးဒုက္ခသည်တွေနဲ့ရောတာဝန်ရှိသူတွေနဲ့ပါဆွေးနွေးပြောဆိုနေချိန်လည်းဖြစ်ပါတယ်။ဒီအကြတဲ့ကိုဖြစ်ရှင်းဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ရေးတင်းတင်းလျောက်ပတ်တဲ့အခြေအနေကိုဖန်တီးနိုင်ရေးမှာတာဝန်ခံမှုရှိဖို့ကိစ္စဟာမရှိမဖြစ်အရေးပါတယ်လို့မလေးရှားနိုင်ငံသားဌာနက AP သတင်းဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။2019ခုနှစ်မှာအာဆာအဖွဲ့ကနေဆက်လူညီရေးစခန်းတွေကိုဝင်တိုက်ပြီးတဲ့နောက်မြန်မာတပ်မတော်ကရှင်းလင်းရေးလုပ်တာကနေရိုဟင်ညာမွတ်စလင်ခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတာပါ။အဲဒီစစ်စင်ရေးအတွင်းမြန်မာလူညီရေးတပ်ဖွဲ့တွေဟာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆွဲထားပါတယ်။ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကရောတပ်မတော်ကပါဆွဆွဲချက်တွေကိုညင်ထားပြီးတရားအဖွဲ့တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးတာတွေလှုံ့ဆော်နေပါတယ်
။ဒီကနေ့အင်္ဂါနေ့ဟောင်ကောင်မြောက်ယထာဘူရာရုံမှာဒီမိုကရေစီအရေးလှုံ့ဆော်ဆန္ဒပြကြသူတွေကြောင်းယထာနဲ့ပုံမှန်အလုပ်သွားလာသူတွေအခက်အခဲတွေ့ခဲ့ရပါတယ်။ယထာခီးစဉ်တွေနှောင့်နှေးခဲ့ရတယ်လို့တချို့ဘူရာတွေမှာယထာပြည့်စွဲတာကိုအချိန်ပိုင်းရန်နှားထားတဲ့အတွက်သွားလို့တဲ့ဘူရာကိုအခမဲ့ပို့ဆောင်ပေးတဲ့မော်တော်ယာဉ်တွေကိုခီးတဲ့တွေအချိန်တော်ကြာစောင့်ဆိုင်းစီးနင်းခဲ့ကြရတာပါပုံမှန်သွားလာနေသူတွေနဲ့ဆန္ဒပြသူတွေကြားတိုးဝိတ်တွန်းတိုက်အခြေအနေတွေနဲ့လည်းကြုံခဲ့ကြရပါတယ်တနင်္ဂနွေနေ့ညကလည်းဆန္ဒပြသူတွေနဲ့ဒီကယုံနေနေရဲတပ်ဖွဲ့ကြားထိတ်တိုက်တွေ့ပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ကိုဘုံတွေရဘာကြီးတွေနဲ့ပစ်ခတ်ဖြုတ်ခွဲခဲ့ပါတယ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခံထားသူတွေကိုတရုတ်နိုင်ငံမှာတရားစစ်ဆေးရေးဟောင်ကောင်ကနေလွှဲပြောင်းပေးမဲ့ဥပဒေကြမ်းကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့2လနီးပါးကစလို့အစိုးရစန့်ကျင်ရေးဆန္ဒပြပွဲကြီးတွေဟောင်ကောင်မှာဖြစ်ပေါ်နေတာပါခင်ဗျာ
ဘရာဇီးနိုင်ငံမြောက်ပိုင်းကကျင်းတော်တစ်ခုမှာနင်းလာနေကဒီကယုံဖြစ်ပြီးအကျဉ်းသား58ယောက်ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်အခြေအနေတင်းမာနေစေပါပဲမြောက်ပိုင်းဖာရာပြည်နယ်ကအယ်တာမီရာအကျဉ်းတော်မှာလူစုကိုင်းတစ်ခုရဲ့အဖွဲ့ဝင်တွေက Pianbet Gaindakuka, Genarigo, Tare, Tonta Kantuku, Median Shuragani, Digion Sapchidalu, Bine, Jinuzitana, Jigega, Biobari. This onu Genari dega, Sachoyoha, Gompia Kantaya, Elu, Anavaniga, Biobari. Digion Pijin, Tong and Ugo, Zagambi, Panko, Target, be made not by my piano bigabari. A cupieha, bigger Milaga, Parabine, Inijin, Amazonas, Pinega, Genon Liguma, Luzuga, and Rija, Yuins and Capi, a Genang Azangayo, this songy are a piane, Ladra and Dubari.
Anaya Padiga Luto Mat Ugo, Maremu, Nashem Murune, Suswege, Minkling, eh, Kane, Tai Kayara, Jow, the Pintan, Yadwa Pia now, India Ma, a Jijes and Apiani Javari, the Ningun Niga, Uda Pradesh Pinema, Eddie Minkling, a Sinin Lare Kaha, Trakadzina, Taiwan Pia now, a Tessakune, Yetuya, Donia Hati, Sunda Bido, Shini, Letan, Yadore Bo, Loja Mu Pia Alunga, Dania Shini Dawa, Suswekanda, do Baharatia, Janita Padi, a man. Kuldeep Singh Sangagu, Didagan Yeriga, Pima Guni Pirelu, Piosumu Shini Rajale, India Bu, Suyagan in Sunansibu Shinuare, Lady Mabian, you can a little of Massangaha, Lungere Nigrega, Town and Tama Kantara, Pibime, Duma Oza Anna, Shinwa Sashini, John Letriniga, Suare, Agukama mingling in a Tushinia, Pine Muro, Kagnauma, Seoma, Telubido, Sekuta Kaniavare, Little of Massangaha, Natan Sakuna Kunedunga. Unao Kayan Dwen, the two a mamma ranging it up, she's down minkling and got so taraba, the little swamu jong, every minkling a piha, yeri pansirago canapi, sangaya nigo to set to lo, so do ye yenem mujak, diana bido quellum tagare.
Pakistan sepele in the lady ziha, sepetana jo di shia, roba bindi munaga, lunyako kurego, did us and ojin, digging yabang up yacha dora jaw, lose secondly automate, they soon dobare. Liyinha, Lijin Pian and Nijin Dwin, Miu Bien Jaguar Kurega, in a domemia, she didn't yago, Pia Dobby, Pau Guan Milon, Dwarelu, Sepe Tobian Yakuma, Popia Tavare. There's only Rema, Li and Murang Hau Lum Bien, Ajada Sunny Outermane, Pau and B, Nauta Ajada Sunny Outermane, Tanya Dobare, Pajon Pia Yare, so that Jongo, Sepeka, a Bion Nine Dibau. A Kempia drink this only and Yadu, one age all, when you do Imran Kanga, Tobian Jakuma, Pio Tavare, Kamia.
Direct from Washington.
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြသွားကြတာပါရှင်အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ် ချင်းပြည်နယ်ပလောဝမြို့နယ်မှာတပ်မတော်နဲ့ဖြစ်တဲ့တိုက်ပွဲအတွင်းဖမ်းဆီးခဲ့သူတွေနဲ့ကလဒန်စီမံကိန်းလုပ်ငန်းဝင်ကနေဖမ်းဆီးခဲ့တဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးသွားမှာဖြစ်တဲ့အကြောင်းအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပြောပါတယ်။သက်ဆိုင်ရာမိသားစုဝင်တွေကတော့အဖမ်းခံထားရတာလေးလလောက်ကြာနေပြီဖြစ်လို့စိုးရိမ်နေကြတာပါ။စစ်ရေးတပ်မှမှုတွေကြောင့်ချင်းပြည်နယ်အတွင်းအ
အင်ဂျင်နီယာ၄ဦးနဲ့စုထူးဆန်ကုမ္ပဏီဝန်ထမ်းလုံတမ၈ဦးကိုပြန်လွှတ်ပေးဖို့အေအေဌာနချုပ်ကအမိတ်ပေးထားပြီးပေမဲ့နယ်မြေလုံခြုံရေးအခြေအနေအရပြန်လွှတ်ဖို့ကြံ့ကြံ့နေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ကျွန်တော်တို့ကဒီသူတို့ဖျက်ပေးဖို့အတွက်ဟိုအောက်ခြေတပ်ဖွဲ့တွေကိုပြောပြီးပြီ။ဒါပေမဲ့လို့ဟိုမှာဒီဒီမှာစစ်တပ်ကထိုးစစ်အရှင်ဟိုကပြင်းလာတဲ့အခါကျတော့အဲ့ဒီမှာဒီကျွန်တော်တို့ကလှုပ်ပေးဖို့အတွက်ဒါလုံခြုံရေးရအခြေအနေမကောင်းမှုဖြစ်တယ်။ဒီတိုင်းကြီးလှုပ်ပေးလိုက်ရင်လည်းတခုဖြစ်သွားလို့ရှိရင်ကျွန်တော်တို့မှအဖြစ်မကင်းဘူး။သူတို့အတွက်လုံခြုံရေးစိုးရင်ရတဲ့ဒါကြောင့်မလို့ကျွန်တော်တို့ကဟိုကြံ့ကြံ့။မတ်လ၉ရက်နေ့တုန်းကအဲ့ဒီဒီမှာစစ်တပ်ရဲ့ဒီဟာစခန်းကိုကျွန်တော်တို့တက်ပြီးတော့သိမ်းတဲ့အချိန်မှာဖမ်းမိတဲ့ဥစ္စာတွေကစစ်တပ်ရောက်မှနေပြီးတော့9ယောက်လှုပ်ပြီးဆို4ယောက်ကြံသေးတာပေါ့နော်။သူတို့ကတော့ဒီအင်ဂျင်နီယာဌာနကလူတွေလည်းပြောတယ်။နောက်တစ်ခုရှိတာကစုစုဆံကုမ္ပဏီနဲ့ပတ်သက်တဲ့လူတွေပေါ့။အဲ့ဒီမှာသူတို့6ယောက်သူတို့အကုန်လုံးပေါင်းရင်အဲ့မှာ12ယောက်လို့အချမ်းချင်းတော့ပြောလို့ရတာပေါ့
။ပြီးခဲ့တဲ့မလ9ရက်နေ့ကပလက်ဝါမြို့နယ်ပီချောင်းဒေသတမတော်ပြူဟာကုန်းကိုအေအေတပ်ဖွဲ့ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးစခန်းသွင်းလူတွေကိုဖမ်းဆီးသွားခဲ့တယ်လို့မလ30ရက်မှာလဲပလက်ဝါမြို့နယ်သွင်ကင်းလောင်းရွာမှာလမ်းလုံငန်းဆောင်ရွက်နေတဲ့စုစုဆံကုမ္ပဏီဝန်ထမ်းလမ်းဖောက်လုပ်သမား၈ဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အေအေဖက်ကဖန်စီသားတဲ့လမ်းဖောက်လူသမားရှိဦးထဲမှာချင်းလူမျိုးနူးဦးပါဝင်နေပြီးလက်ရှိပြန်မလို့သေးတာကြောင့်မိသားစုဝင်တွေစိုးရိမ်နေတယ်လို့ချင်းလူခွေးရေးဖွဲ့ကဒါရိုက်တာကိုသေးရာကပြောပါတယ
်ကလာဒန်ပရိုဂျက်လုပ်လို့တဲ့လူအခုသူတို့ကချင်းချင်းရေးဆဲပါသူတို့ပြန်မလို့သေးဘူးနော်ဆိုရင်သူအရင်ဆိုရင်သူတို့မိသားစုဝင်တွေလည်းပဲနော်
စုထူးဆန်းကုမ္ပဏီဟာမြန်မာအိန္ဒိယနှစ်နိုင်ငံပူးပေါင်းပြီးကလသာမြစ်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းထက်ကတခုအပါအဝင်ဖြစ်တဲ့ချင်းမြစ်နယ်ပလက်ဝါမြို့နယ်မီဇိုရန်ပြည်နယ်အိန္ဒိယဆက်သွယ်ရေးကားလမ်းဖောက်လုပ်နေတဲ့ကုမ္ပဏီတခုဖြစ်ပါတယ်။ပ လဝါမြို့နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာနယ်မြေဒေသအဖုံပြုမှုလှုပ်ဆောင်ရေးတွေအနှောက်အယှက်ဖြစ်နေတယ်လို့ချင်းပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးဥမှန်ထင်းသာကပြောပါတယ်
လုံငန်းတော့တော်တော်လေးဟိုအနှောင့်အယှက်ဖြစ်ပါတယ်ဖုံပြူလုံငန်းပေါ့နော်လမ်းလုံငန်းအဆောက်အဦကိစ္စဘာညာတွေကတော့တော်တော်လေးဟိုလောက်ရခက်တဲ့အနေအထားမှာရှိပါတယ
်မလ16ရက်နေ့တုန်းကလည်းကလသာမြစ်ကူးသရတ်အတွက်အသုံးပြုဖို့ရန်ကုန်ကနေသင်းပေါ်နဲ့တည်ဆောင်လာခဲ့တဲ့သရတ်တန်ပေါင်တန်ချိန်300လီပါကိုအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ဆောင်လုံရေးလုပ်ငန်းကျကျနေစေလို့သူကဆိုပါတယ်ရခိုင်လက်နက်ကိုင်ဖွဲ့အေအေအနေနဲ့ကကလသာမြစ်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းနဲ့ပတ်သက်ပြီးအဖွဲ့အနေနဲ့စန့်ကျင်တာမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခတ်ကပြောပါတယ်
အဲ့ဒီတိတ်ဖြစ်တဲ့ဥစ္စာကိုသူတို့ထိုးစစ်ဆင်လို့ဖြစ်တဲ့ဥစ္စာကိုကလရန် project ကိုအကြောင်းပြတယ်ကျွန်တော်တို့ကအဲ့ဒီကလရန်စီမံကိန်းကိုဆန့်ကျင်တာအကြောင်းဘာမှမရှိဘူးကျွန်တော်တို့ AA ကပဲအတားအဆီးလုပ်နေတယ်ဆိုပြီးတော့မှအိန္ဒိယဘက်ကိုတင်မှပေးတဲ့ဥစ္စာတွေလည်းရှိတယ်ဆိုတော့ဒီစီမံကိန်းကပြည်သူလူထုတွေအတွက်အကျိုးရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဘာမှဆန့်ကျင်ကြအကြောင်းမရှိဘူး
ချင်းမြင့်နယ်ပလဝါမြို့နယ်တွင်ပြီးခဲ့တဲ့ဘက်ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မြန်မာစစ်တပ်နဲ့ AA တို့ကြားတိုက်ပွဲကြောင့်ချင်းမြင့်နယ်ပလဝါမြို့နယ်တွင်စစ်ရှောင်းဦးရီ3000ခန့်တိုးပွားနေပြီးစားတောက်ရေးမှာဇန်ကိုအကန့်အသတ်နဲ့တာဝယ်ခွေးပြုတ်နေတဲ့အတွက်အခက်တွေ့နေတယ်လို့ချင်းလူခွေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီရက်ပိုင်းတွင်းမှာရခိုင်ပြည်နယ်တွင်းမှာလည်းတိုက်ပွဲတွေညင်သက်နေတယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်မြန်မာစစ်တပ်နဲ့ AA တို့တိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်ဗူဒီတောင်ရတိတောင်ပုံလကျွန်းမြောက်ဦးမင်းပြကြောက်တော်မြို့နယ်ထဲကဒေသခံ 9,500 ကျော်ဟာနေရွှတ်ခွာတိမ်းရှောင်နေကြရတယ်လို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီရင်ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
သွားရှိမှာခင်ဗျာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ Ranger Muslim တွေနေရာပြောင်းရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနကကုလသမဂ္ဂအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ Ranger ရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြောင်းရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင် AA ရခိုင်ဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လဲဒေသတွင်းတည်ငြိမ်မှုကတော်လေးပျက်စီးနေတယ်လို့ဆိုရမှာပါ။ဒီလိုအခြေအနေမျိုးမှာမြန်မာဆွေရဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလားနိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလားဒါမှမဟုတ်အခြားအဖြေရှာနိုင်မဲ့နည်းလမ်းရောရှိပါလားအခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်စုပါရခင်ဗျာ
။ဒီကနေ့ည9:00ခွဲနောက်ပိုင်းထုတ်လွှင့်မဲ့တရက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုရုရှားနိုင်ငံဘက်ကရွေးကောက်ပွဲဆိုင်ရာအခြေအနေတင်မာနေတဲ့အကြောင်းကိုပြောပြပေးပါမယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပပေးရေးစနေနေ့ကတောင်းဆိုဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားအလွန်အကျွံတုံ့ခဲ့တာနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်။သဘောထားကွဲသူတွေကိုထိန်းချုပ်နိုင်ဖို့ဖိနှိပ်နေတဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မကြခင်ကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာရှင်ပြိုင်လိုတဲ့အတိုက်ခံကိုယ်စားလှယ်လောင်းတချို့ကိုအာဏာပိုင်တွေကဝင်အရွေးခံခွင့်မပြုတဲ့ကိစ္စအပေါ်မှာအင်အားထောင့်လောက်ချစ်တဲ့ဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲကိုဥဆောင်သူတဦးဖြစ်တဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီဟာလည်းထိမ့်သိမ်းခံထားရစဉ်အတွင်းအစိတ်ခတ်ခံခဲ့ရတဲ့ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေတဲ့အကြောင်း VOA သတင်းတောက်စလာတီကာဟုကသတင်းပေးပို့ထားပါတယ်အပြည့်စုံကိုတော့ကိုစောဝင်းလှိုင်ကပြောပြမှာပါရှင
်စနေနေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲဟာယူကော့ဘဲကော်မရှင်အရာရှိတွေကမော်စကိုယူကော့ဘဲမှာဝင်ပြိုင်မဲ့ကိုစလေလောင်း30လောက်ကိုပယ်ချလိုက်ပြီးတဲ့နောက်တဲ့ရင်နှစ်ပတ်အတွင်းပြုတ်လုတဲ့ဆန္ဒပြဝဲတွေကတခုဖြစ်ပါတယ်။အာဏာပိုင်တွေကခွင့်ပြုမင်းချမပေးတဲ့ကြားကပဲထောင်ထဲချတဲ့ပြည်သူတွေမြို့တော်ခမ်းမရှိမှစူဝေးဆန္ဒပြခဲ့ကြတာပါ။အာဏာပိုင်တွေကဆန္ဒပြသူတွေကိုရိုက်နှက်ခဲ့သလိုတချို့ကိုလမ်းမပေါ်ပစ်ပေါက်တာလမ်းမမှာဒီယိုတိုက်ဆွဲတာတွေပြုတ်လုပြီးအင်အားသုံးဖြိုခွင်းခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဝင်ရောက်ရှင်ပြန်ခွင့်ပိတ်ပင်ခံခဲ့ရတဲ့အထင်ကရအတိုက်ခံကိုယ်စားလှယ်လောင်းအီလီယာယရှင်အပါဝင်လူပေါင်း1400နီးပါးဖမ်းဆီးခံခဲ့ရတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ယရှင်ကိုတော့တနင်္လာနေ့ကထောင်ဒဏ်10ရက်ပြစ်ဒဏ်ပေးလိုက်တယ်လို့သူ့ရဲ့ရှင်နေဗာဒင်ပရိုခိုရော့ဖ်ကပြောပါတယ်
။ Конечно, это политическое решение, вынесены исключительно с целью снять не только снять Яшина с выборов,
но и Russian in a Yukopwe winning pian ne on nange ya chamate sophya che phet dilu lu ri ne twe lo mya on tamin lou lai da wa di ni ga thiao mu shi me lo chano ma tin ma u lu ri ga lam ma ri paw thwat pi lo sana pya ni ja au ma ba be
sana pya wae ko u saung chin ba tu tu phet de atai khan khong saung Alexei Navalny ga ro sine ni sana pya wae ma tan kin phan si khan ga ya bi yet 30 thong nan cha khan ga ya ba de သူကိုဖမ်းဆီးလိုက်တဲ့အတွက်ဆန္ဒပြပွဲကတော့ပြတ်မသွားခဲ့ပါဘူး။ဒါပေမဲ့နာဗန်ဂျီဟာဖမ်းခံထားရစဉ်အတွင်းထူးဆန်းတဲ့ယောဂဝေဒနာတစ်ခုကိုခံစားရပြီးဆေးရုံတင်လိုက်ရပါတယ်။ဒါနဲ့ပတ်သက်လို့နာဗန်ဂျီရဲ့ဆရာဝန်အနက်စတေးဆီယာဗာစီလီယေဗာပြောတာကတော
့ Я убеждала коллег, что надо его сейчас ставить на наблюдение, по крайней мере, на 3 суток.
ဒီပါရဆန္ဒစစ်ဆေးမှုရလဒ်တွေထွက်မလာခင်မှာသူ့ကို3ရက်လောက်တော့စောင့်ကြည့်တင်တယ်လို့ကျမဆရာဝန်တွေကိုပြောခဲ့တာပါ။ဒါပေမဲ့အထက်ကညွှန်ကြားချက်ကြောင့်ဆိုပြီးတော့ရဲတွေကသူ့ကိုအချုပ်ခန်းထဲကိုပြန်ခေါ်သွားပါတယ
်။နာဗန်ဂျီကိုကုသပေးခဲ့တဲ့ဆေးရုံကဆရာဝန်တွေကတော့သူဟာမတည့်တဲ့အရာတစ်ခုကြောင့်အခုလိုဖြစ်တာလို့ပြောပါတယ်။ဒါပေမဲ့ဒီကိစ္စဟာအဲ့ဒီတဲ့ပိုပြီးလင်းတဲ့ကြောင်းနာဗန်ဂျီရဲ့ရှင့်နေအိုလ်ဂါမီခီလိုဗာကပြောပါတယ
်။ Ему кололи в огромном количестве преднизолон. Естественно, отёк практически ушёл.
သူ့ကိုဟော်မုန်းဓာတ်တွေအများကြီးထိုးပေးခဲ့ပါတယ်အခုအယောင်ကျသွားပြီဆိုပေမဲ့ရှေ့ဆက်ဘာဖြစ်မလဲသူ့ခန္ဓာကိုယ်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုကျမတို့မသိနိုင်ပါဘူးသူဟာအမျိုးအမည်မသိအစိတ်တစ်ခုခုအခက်ခံခဲ့ရတယ်ဆိုတာကတော့သိကြပါတယ်ဘာမှန်းသာမသိသေးတာပ
ါနာဗန်ကြီးအခုလိုအစိတ်ခက်ခံရတယ်ဆိုတဲ့သတင်းတွေထွက်လာခြင်းက2006ခုနှစ်အတွင်းလန်ဒန်မြို့မှာအစိတ်ခက်ခံရပြီးသေဆုံးသွားခဲ့တဲ့ရုရှားထောက်လှမ်းရေးဟောင်းအလက်ဇန်ဒါလီဗီနန်ကိုအပါဝင်တခြားအထင်ကရပုဂ္ဂိုလ်တွေအစိတ်ခက်ခံရတဲ့ဖြစ်ရပ်တွေကိုပြန်ပြောင်းအမရစရာဖြစ်လာပါတယ်။2015ခုနှစ်တုန်းကလည်းအထင်ကရအတိုက်ခံကောင်းဆောင် Boris Nemtsov ဟာမော်စကိုမြို့မှာလှုပ်ကြံတပ်ဖြတ်ခံခဲ့ရပါတယ်။အာဏာပိုင်တွေကဒီဆန္ဒပြပွဲတွေကိုပြင်းထန်စွာကင်တွယ်ဖြေရှင်းတာကိုကြီးကြီးအဖြစ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့ငြင်းကြမ်းတဲ့နည်းနဲ့လမ်းမတွေပေါ်ထွက်ပြီးဘလို့ပဲတောင်းဆိုစေအောင်တော့နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရမယ်ဆိုတာပြည်သူတွေကိုအစိုးရကပြသလိုက်ခြင်းဖြစ်တယ်လို့ HRW ကပြောပါတယ်။ဖန်စီထားတဲ့ငိမ့်ညမ်းစွာဆန္ဒပြသူတွေအပေါ်တင်ထားတဲ့ဆွဲချက်တွေရုပ်သိမ်းပြီးသူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ HRW နဲ့ AI နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့တို့ကရုရှားအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်။အခုဆေးလိပ်အန်ဒီရဲ့အကြောင်းချမ်းမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနာဆင်ကြားရမှာပါ။ဆေးလိပ်ကိုစံကျင်နေတဲ့တိုင်းပြည်တွေအနေနဲ့ဆေးလိပ်တောက်သူတွေဆေးလိပ်ဖြတ်အောင်တွန်းအားပေးတဲ့အစီအစဉ်တွေမှာငွေချေးရင်းနှီးရတာနဲ့ထိုက်တန်ပြီးတော့ထိရောက်မှုရှိအောင်လုပ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကတိုက်တွန်းသွားပါတယ်။ဆေးရွက်ကြီးကြောင့်ဖြစ်တဲ့ Cuts ယောဂဆိုးတွေရင်ဆိုင်တိုက်ဖြတ်တဲ့လုပ်ငန်းတွေမှာတိုးတက်မှုရှိပေမဲ့ဆေးရွက်ကြီးဝယ်လို့အားကျဆင်းသွားအောင်တော့မလုပ်နိုင်သေးဘူးလို့ WHO ကနောက်ဆုံးထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျနီဗာမြို့ကနေလီဆာရှလိုင်းပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ဆလိတ်တောက်သူတွေဆလိတ်ဖြတ်အောင်အကူအညီပေးတဲ့အစီအစဉ်တွေတစ်ခုမကရှိတဲ့နိုင်ငံ36နိုင်ငံရှိတာကိုစစ်တမ်းတစ်ခုမှတွေ့ရပါတယ်။တူရကီနဲ့ဘရာဇီးလ်နိုင်ငံတွေကသာ WHO ကအကြံပြုတဲ့အတိုင်းဆေးရွက်ကြီးစန့်ကျင်ရေးအစီအစဉ်တွေကိုအကောင့်ထည့်ဖော်ကြပါတယ်။ဒီလိုလှုပ်ဆောင်ချက်တွေထဲမှာဆလိတ်ကြောင့်ဖြစ်တဲ့ယောဂါပုံတွေကို Secret Book ခေါ်မှမှဖော်ပြတာဆလိတ်ကြော်ညာနဲ့အယောင်မြင့်တင်ရေးတွေကိုတားမြစ်တာနဲ့ဆေးရွက်ကြီးကုန်းတွေအပေါ်အခွင့်တိုးကောက်တာလည်းပါဝင်ပါတယ်။ဒီလိုအစီအစဉ်တွေနဲ့ဆောင်ရွက်နေပေမဲ့ဆေးရွက်ကြီးကြောင့်လူပေါင်း8000လောက်အချိန်မတန်ပဲနှစ်စဉ်တည်ဆုံနေရတဲ့အတွက်ဒီအစီအစဉ်ကထိရောက်မှုတိတ်မရှိဘူးလို့ပြောရမှာပါ။တည်ဆုံသူတွေထဲမှာဖွံ့ဖြိုးဆဲနိုင်ငံထဲကလူဦးရေ80ရာခိုင်နှုန်းလောက်ပါဝင်ပါတယ်။ WHO ဆေးရွက်ကြီးထိန်းချုပ်ရေးဌာနကစီမံကိန်းမန်နေဂျာဗာနာယက်ပါဆတ်ကတော့ဆေးရွက်ကြီးနဲ့ဆလိတ်တိုက်ဖြည့်လုပ်ငန်းတွေနှောင့်နှေးသွားအောင်ဆေးရွက်ကြီးလုပ်ငန်းရှင်တွေကနီလန်တစ်တွေရှာနေကြတယ်လို့ဆွဆွဲပြောဆိုပါတယ်။
That many countries are finding it difficult to make progress because the industries
gone into new and novel products. အစိုးရကလည်းနည်းဥပဒေတွေကိုချော့ပေါက်ပေးဖို့တွန်းအားပေးနေကြပါတယ်။ဒီအချက်ကလည်းဆေးလိပ်နဲ့ဆေးရွက်ကြီးတိုက်ဖြတ်ရေးလုပ်နေကြတဲ့နိုင်ငံတော်တော်များများမှာအောင်မြင်မှုမရနိုင်သေးတဲ့အချက်တစ်ခုဖြစ်ပါတယ်။နောက်ပြီးဒါကလည်းတစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ
်။ Secret တွေတောက်တလောက်အနေနဲ့မများပါဘူးဆိုတဲ့ပစ္စည်းတွေကိုဆေးရွက်ကြီးလုပ်ငန်းတွေကတီထွင်လုပ်ကင်လာတယ်လို့လည်းပရာဆတ်ကပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းထွက်လာတဲ့ပစ္စည်းတွေကလည်းမီခိုမထွက်တာကလွဲရင် secret လို့ပဲအနေအများတယ်လို့သူကပြောပါတယ်။ e-cigarette လို့ခေါ်တဲ့ electronic cigarette တွေမှာ nicotine ဓာတ်တွေပါဝင်နေတယ်လို့ Prasad ကပြောပါတယ်။ဆေးလိပ်ဖြတ်တဲ့နေရာမှာ e-cigarette ကအထောက်အကူဖြစ်တဲ့အထောက်အထားတွေမတွေ့ရဘူးလို့လည်းသူကပြောပါတယ်။
The evidence in the US for example is that they were liberal to open the market for electronic cigarettes for almost like 7-8 years. In one stroke, they have seen an increase in youth tobacco. In the last 3 years, where the youth tobacco is starting to see cigarettes,
the youth tobacco is starting to see cigarettes.
ဆလိုက်နဲ့ဆေးရွက်ကြည့်ကြောင်းကျမရေကိုရောစီးပွားရေးပိုင်းကိုပါတက်ရောက်မှုကအတော့ကိုကြည်တယ်လို့ WHO ကပြောပါတယ်။နှလုံးရောဂါ၊ကင်ဆာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေဖြစ်ပွားစေတဲ့နံပါတ်1တရားခန့်ကတော့ secret ကြောင့်ပါ။ဒီအတွက်ကမ္ဘာတစ်ဝန်းကုန်ကြရတဲ့ငွေပမာဏဟာလည်းဒေါ်လာ 1.4 trillion တမမဟုတ်ကမ္ဘာစီးပွားရေးထုတ်ကုန်တန်ဖိုးရဲ့နှစ်ရာခိုင်နှုန်းနီးပါးရှိနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့အင်ကာနဲ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595ကနေနားဆင်နိုင်ပါတယ်။အခုအင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မယ်ရှင်။
ကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ကအစားအစာပွဲတော်တစ်ခုမှာဆယ်ကျော်သက်ရွယ်လူငယ်တူကတရနယ်ဝင်ပစ်လို့တေဆုံးဒဏ်ရာရသူတွေအတွက်အမှတ်ရစုတောင်းပွဲကိုတင်းလာနေကမြို့တော်ခန့်မှပြင်ပမှာကျင်းပပြီးလူရာပေါင်းများစွာတက်ပါတယ်တယောက်လာသူတွေကဖျောင်းနိုင်လေးတွေကိုမီးထွန်းကင်ကြပြီးဒေသဆိုင်ရာခေါင်းဆောင်တွေမိငုံးပြောတာကိုနားထောင်ကြပြီးတော့ဂီရိုင်းဟာအားကောင်းတယ်လို့ဆိုရမယ်ဂီရိုင်းစထရောင်းဆိုတော့ကိုအော်ဟစ်ကြွေးကြော်ကြပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရချိုးဖောက်မှုတွေအတွက်မြန်မာဆွေရအနေနဲ့တရားဥပဒေနဲ့အညီဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောလိုက်ပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနည်းမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားရတဲ့ရိုဟင်ဂျာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီရက်ပိုင်းတွင်အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲမလေးရှားနိုင်ငံသားဌာနကအခုလိုပြောလိုက်တာပါ။ဒီကနေ့အင်္ဂါနေ့မှာဟောင်ကောင်မြောက်ရထားဘူးရာယုံမှာဒီမိုကရေစီအရေးလူရှားဆန္ဒပြနေကြသူတွေကြောင့်ရထားနဲ့ပုံမှန်အလုပ်သွားလာသူတွေခက်ခဲတွေ့ကြရပါတယ်ရထားခီးစဉ်တွေနှောင့်နှေးသွားရတယ်လို့တချို့ပူဓာတွေမှာတော့ရထားပြေးဆွဲတာအချိန်မှန်ရန်နာထားလိုက်ရတဲ့အတွက်သွားကျင်တဲ့ပူဓာကိုအခမဲ့ပို့ဆောင်ပေးတဲ့မော်တော်ယာဉ်တွေကိုခီးသည်တွေအချိန်အတော်ကြာစောင့်ဆိုင်းခဲ့ကြရပါတယ်ပုံမှန်သွားလာနေသူတွေနဲ့ဆန္ဒပြသူတွေကြားတိုးဝှေ့တွန်းတိုက်ပြီးတဲ့အခြေအနေတွေလည်းတွေ့ခဲ့ကြရပါတယ်ပါကစ္စတန်စစ်ဖက်လေယာဉ်တွေစဉ်ဟာစစ်ဖက်ဌာနချုပ်တီရှိယာရော်ဘင်ဒီမျိုးနာကလူနေရပ်ကွက်တစ်ခုထဲကိုဒေသဆန်တော်ချင်းဒီကနေ့ညနေပိုင်းကပြတ်ကျသွားတာကြောင့်လူ18ယောက်ထက်မနည်းသေဆုံးသွားပါတယ်။လေရင်ဟာလိကျင့်ပြန်တဲ့နေချိန်အတွင်းမြို့ပြင်ရက်ွက်တစ်ခုတည်းကအိမ်အတော်များများရှိတဲ့နေရာကိုပြတ်ကျသွားပြီးပေါက်ကွဲမိလောင်သွားတယ်လို့စစ်ဖက်ထုတ်ပြန်ကြတဲ့ကူမှာဖော်ပြထားပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်း8 Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.